နာတရားစီရင်ရေးစနစ်ဟာနှစ်ပေါင်းများစွာစစ်အာဏာရှင်ရဲ့လက်ကင်ထုတ်ဖြစ်ခဲ့တာကြောင့်ဒီမိုကရေစီလှုပ်ရှားမှုကိုပြင်းထန်ညှိနှိုင်းတဲ့ရန်တရားတစ်ခုလိုဖြစ်ခဲ့ပါတယ်။ရွေးကောက်ပွဲနိုင်သူအစိုးရဖွဲ့တဲ့စနစ်ကျင့်သုံးတော်လဲအချင်းဟောင်းကိုဆွတ်လွတ်ဖို့ကိတ်ခဲနေကုန်ရပါတယ်။ဒါကြောင့်တရားစီရင်ရေးကဏ္ဍတင်းဆောင်ဝင်ကာကိုပြန်လည်တက်မှတ်လာအောင်လုပ်ဖို့တရားလွတ်တော်ကြိုးကိုတိုက်တွန်းကြောင်းလွန်ခဲ့တဲ့နှစ်မတ်လကပြည်သူ့လွတ်တော်မှာအဆိုးတင်သွင်းကြပါတယ်။ဒီလိုလောက်တာဟာတရားရုံးတို့ရဲ့ဂုံတိတ်ခါကိုတိကျစေတဲ့မတိမဲ့မြင်ပြုမှုလိုဖြစ်နေကြောင်းတရားလွတ်တော်ချုပ်တရားသူကြီးတဦးဖြစ်တဲ့ဦးစုံညွန့်ကတုံ့ပြန်ပါတယ်။တရားရုံးကိုဝေဖန်တာကိုမတိမဲ့မြင်မလေးမစွာလုပ်မှုအဖြစ်သတ်မှတ်တာဟာတရားဌာနဝန်ထမ်းတွေရဲ့အချင်းတလိလိုဖြစ်နေကုန်ရပါတယ်။နောက်နှစ်လလောက်ကြာတော့ဒီလိုတုံ့ပြန်ပြောဆိုမိတာကိုခွင့်လွှတ်ဖို့ဦးစုံညွန့်ကပြည်သူ့လွတ်တော်အစည်းအဝေးမှာတောင်းပန်ပြန်ပါတယ်။အခြေခံဥပဒေပုံမှန်302အရာလွတ်တော်ကိုယ်စားလှယ်တွေကတရားလွတ်တော်ချုပ်တရားသူကြီးတဦးကိုဆွဆွဲပစ်တင်နိုင်တာကိုသတိရပြီးတရားစီရင်ရေးဌာနကိုဝေဖန်တာဟာမတိမဲ့မြင်ပြုရာမရောက်ကြောင်းရှင်းပြသွားလာပါပဲ
။အကျင့်မြတ်တရားသူကြီးကိုဆွဆွဲပစ်တင်နိုင်အောင်အခြေခံဥပဒေကဖန်ကြီးထားတာဖြစ်ပါလေ။ဆွဆွဲပစ်တင်မှုဟာမှန်ကန်တဲ့အတွက်တရားလွတ်တော်ချုပ်တရားသူကြီးရာထူးမှာဆက်ပြီးထမ်းဆောင်ဖို့မသင့်လို့လွတ်တော်ကဆုံးဖြတ်ရင်အဲ့ဒီတရားသူကြီးကိုရာထူးရက်ဆဲဖို့သမ္မတကဆောင်ရွက်ရမယ်လို့အခြေခံဥပဒေမှာဖော်ပြထားပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တရားလွတ်တော်ကတရားသူကြီးတွေကိုလည်းလွတ်တော်အသီးသီးကဆွဆွဲပစ်တင်ပိုင်ခွင့်ရှိပါတယ်။တိုင်းပြည်နယ်တရားလွတ်တော်မှာတရားသူကြီး59ဦးရှိတဲ့အနေနဲ့အမျိုးသမီးက22ဦးသို့မဟုတ်40ရာခိုင်နှုန်းပါဝင်ပါတယ်သူတို့အောက်မှာခရိုင်တရားသူကြီး219ဦးနဲ့မြို့နယ်တရားသူကြီး989ယောက်ရှိကြောင်း139မျက်နှာရှိတဲ့2019ခုနှစ်တရားရုံးနှစ်စဉ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ
်နာမည်အကြီးဆုံးအမှုကတော့မန္တလေးတိုင်းဒေသကြီးမတရားမြို့နယ်အမျိုးသမီးတရားသူကြီးကိုအမှုစစ်ဆေးနေတော့ရှင်းနေဦးရောဝင်းကဖနှက်နဲ့ပြစ်ပောက်တဲ့လောက်ရဖြစ်ပါတယ်2017ကလေးကစတင်ခဲ့တဲ့အမှုဖြစ်လို့အမှုတက်တန်ချောင်းနဲ့အကြာမှာတရားသူကြီးဖနှက်နဲ့အပေါက်ခံရတာဖြစ်ပါတယ်။တရားစီရင်မှုနှောင့်နှေးတာဟာတရားမျှတမှုကိုငင်းပယ်ရာရောက်တယ်လို့ဥပဒေဆိုရရှိပါတယ်။နောက်နှစ်လအကြာ2019ဩဂုတ်လနေ့ရက်နေ့မှာမြန်မာနိုင်ငံတရားသူကြီးများအတွေ့တရားစီရင်ရေးကျင့်ဝတ်ဆိုတဲ့ဆက်ရှိမျက်နှာညွှန်ကြားလွှာကိုတရားလွတ်တော်ချုပ်ကထုတ်ပါတယ်။ရုပ်ပြဆင်းပြဖြစ်နေတဲ့မြမတရားခွင်ကိုအဖတ်ဆယ်တဲ့သဘောဖြစ်တယ်လို့မြင်ကြပါတယ
်။တရားလွတ်တော်ချုပ်နဲ့ပြည်နယ်နယ်တိုင်းတရားလွတ်တော်14ခုရှိပါတယ်။သူတို့အောက်မှာခရိုင်နဲ့ကိုပိုင်အုပ်ချုပ်ဒေသတရားရုံး82ခု၊မြို့နယ်တရားရုံး330နဲ့အခြားတရားရုံး22ခုစုစုပေါင်း424ရုံရှိပါတယ်။တရားရေးအရာရန်1300နီးပါးမှာအမျိုးသမီးက53ရာခိုင်နှုန်းရှိပါတယ်။စီးစချီစတဲ့တရားရုံးအမှုတန်း2400ကျော်ရှိပါတယ်။တရားရေးအရာတန်း630ကျော်နေရာလိလတ်နေတာကိုဖြည့်ဆည်းဖို့လိုပါတယ်။တရားလွတ်တော်ချုပ်တရားသူကြီးတဦးဟာတစ်နှစ်မှာ382မှုစီရင်ဆုံးဖြတ်ပြီးပြည်နယ်နဲ့တိုင်းအဆင့်မှာတရားသူကြီးတဦးဟာတစ်နှစ်ကို189မှုဆုံးဖြတ်ပါတယ်။ခရိုင်တရားသူကြီးတဦးကတော့တစ်နှစ်139မှုဆုံးဖြတ်ပြီးမြို့နယ်တရားသူကြီးကတော့တစ်နှစ်ကို482မှုဆုံးဖြတ်ကြောင်းသိရပါတယ်။တရားရုံးအဆင့်တိုင်းကိုရောက်လာတဲ့အမှုအရေးအတွက်ဟာတရားစီရင်တူဦးစီရဲ့စားဆောင်နိုင်မှုပမာဏထက်ပိုများနေတယ်လို့သိရပါတယ
်။မြမတရားလွတ်တော်ချုပ်ကို2019မှာအမှုပေါင်း4000ကျော်ရောက်လာလို့တရားသူကြီးတဦးအမှု400ကျော်စစ်ဆေးကြောင်းသိရှိရပါတယ်။အမေရိကန်တရားလွတ်တော်ချုပ်ကိုရောက်လာတဲ့အမှုပေါင်းဟာနှစ်စဉ်9000လောက်ရှိပြီမဲ့နှစ်ရာခိုင်နှုန်းကိုသာတရားသူကြီး9ဦးကကြားနာတယ်လို့ဆိုပါတယ်။ဒီအရေးအတွက်တော့နိုင်ငံနည်းနည်းလုံနိုင်တယ်လို့ဆိုပါတယ်။တိုင်းနယ်ပြည်နယ်တရားသူကြီး2ဦးကတနည်း215မှုလက်ခံစစ်ဆေးပြီးခရင်တရားသူကြီး2ဦးက150ကျော်အမှုလက်ခံစစ်ဆေးပါတယ်။မြို့နယ်တရားသူကြီးကတော့တနည်းအမှု900လောက်လက်ခံစစ်ဆေးပါတယ်။တိုက်ခါရှိရှိတာဝန်တည်တည်တဲ့တာဝန်တန်းဆောင်နိုင်မှု2018က2022အထိငါးနှစ်မဟာဗျူဟာစီမံကိန်းကိုစတင်အကောင်အထည်ပေါ်နေပါလေ။တရားစီရင်ရေးဌာနဝန်ထမ်းတွေအရေးအသွေးတက်လာပြီးအမှုကိုအချိန်မီစစ်ဆေးဆုံးဖြတ်နိုင်ဖို့ မဟာဗျူဟာစီမံကိန်းကရည်ရွယ်ပါတယ်လက်ရှိအခြေအနေမှာလက်ခံစစ်ဆေးတဲ့အမှုနဲ့ဆုံးဖြတ်ချက်ပေးတဲ့အမှုအရေးအတွက်ဟာတိတ်ကွာခြားလာတာမဟုတ်ပါဘူးတနည်းအမှု900လက်ခံစစ်ဆေးတဲ့မြို့နယ်တရားသူကြီးတဦးဟာ900နီးပါးဆုံးဖြတ်နိုင်တာကြောင့်96ရာခိုင်နှုန်းပြည့်စည်တယ်လို့ပြောနိုင်ပါတယ်